မြန်မာနဲ့တကူတဲ့ဂျန်ပွဲတော်အကြမ်းနေဖြစ်တဲ့ဒီနေ့မှာရန်ကုန်တစ်မြို့လုံးနီးပါးရေကစားသူမရှိသလောက်၆ကန့်နေပါဗျ။ပုံမှန်ဆိုဂျန်ရေပတ်မန္တတ်ဒီရေပတ်ခံသူတွေနဲ့စီကားနေတဲ့နေရာတွေမှာလူရောကားပါအတော်လာမရှိသလောက်ဖြစ်တယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်။အလုံမြို့နယ်ထဲမှာတော့ဒီနေ့မနက်ပိုင်းကပောက်ခွဲမှုနှစ်ခုဖြစ်ပွားခဲ့ပါဗျ။ဂျန်အကြမ်းနေရန်ကုန်ကပေးပို့တဲ့ဂျန်မြင်ကွင်းအခြေအနေကိုတော့ဒီမတ်စုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
တချံအကြနေဖြစ်တဲ့ဒီနေ့ဧပြီလ14ရက်နေ့မှာရန်ကုန်မြို့မှာတော်တော်လေး၆ကန့်နေပါဗျ။ရန်ကုန်မြို့လယ်ကမြို့တော်ဝန်မန်တန်နဲ့တချို့ရပ်ကွက်တွေမှာဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေအစီအစဉ်နဲ့လှုပ်ထားတဲ့တချံမန်တပ်တွေလောက်သာရှိပါတယ်။စုလီကမြို့တော်ဝန်မန်တပ်တဝိုက်လုံခြုံရေးတင်းကျပ်ထားတာကိုဒီကနေ့ဖြေလျှော့လိုက်တာကြောင့်အဲ့နာတဝိုက်ရေကစားသူတချို့တော့ရှိတယ်လို့အဲ့နာမှနေသူတယောက်ကပြောပြပါဗျ
။ဒီနေ့ကဗျာစစ်ဆေးတာတွေနဲ့လျှော့လိုက်လို့လားတော့မသိဘူး။ဒီနေ့တော့လူမနေရတဲ့ပုံများတယ်အဲ့ဒီနာတော့ဝါရလူတွေတော့မဟုတ်ဘူးဗျဒီနာလူတွေကဗျာသူတို့လုပ်တဲ့ကြံမာလည်းမလုပ်ချင်ဘူးဘုန်းတော်ကလည်းကြောက်တယ်ဗျာအဲ့ဒီသူတို့ကဟိုမတင်မတင်သူတို့ဖမ်းတာဗျာအဲ့ကျွန်တော်ကကြောက်တယ်မတော်ရတာနေရာဘာမှမလုပ်ဘူးပုံမှန်နေ့တွေအတိုင်းပဲကြံဆိုတာပြောမှသိ
ရန်ကုန်မြို့တော်ဝန်မန္တပ်မှာရေကစားတဲ့မြင်ကွင်းတွေကိုနိုင်ငံပိုင်မီဒီယာတွေကထုတ်လွှင့်ပြသခဲ့ပေမဲ့အဲ့ဒီမန္တပ်မှာရေလာကစားသူအရေအတွက်ဟာပြီးခဲ့တဲ့နှစ်တကြံတွေနဲ့နှိုင်းရှင်ရဲ့တိတိတတ်တာနှဲပါတာတွေ့ရပါတယ်။ရန်ကုန်မြို့ရဲကသက်ဆိုင်ရာမြို့နယ်ရက်ွက်အုပ်ချုပ်ရေးအဖွဲ့တွေရဲ့အစီအစဉ်နဲ့လုပ်တဲ့မန္တပ်တွေမှာလည်းရေပတ်ခံထွက်သူတွေမရှိသလောက်၆ကန့်နေပါတယ်။ရန်ကုန်မြို့ရဲမှာပုံမှန်တကြံပွဲတော်အချိန်ဆိုရင်စီစီကားကားရှိလာတဲ့ပစောနောင်မြို့နယ်ရေကျော်အရပ်မှာဆိုရင်လည်းလမ်းပေါ်အသွာလာလောက်သူတော်မရှိသလောက်နေတယ်လို့ရေကျော်မှနေသူတယောက်ကပြောပြပါဗျ
။ရင်တော့ဆိုတော့ရေကျော်တော့အများကြီးစီတာပေါ့နော်။အခုကတော့ဘာမှမရှိတော့ဘူး။ဒီကိုဗစ်ဖြစ်တဲ့ကတကြံနာပြီးတဲ့ရှေ့နှစ်တွေတော့ဆိုရင်တော့မှတကြံထွက်တဲ့လူကနည်းချင်းရှိသေးတယ်လေ။အခုကလုံးဝမရှိသလောက်ဖြစ်တယ်။မြို့ရဲတွေပါရင်လည်းဘာမှမရှိသလောက်ပဲ။ဖြစ်တဲ့ကားတွေတော့မှတိတ်မရှိသလောက်ပဲ။မထွက်ကြဘူးပေါ့နော်
။ရေကျော်လမ်းမပေါ်မှာရှိတဲ့ဗုဒ္ဓကလျာဏယူဝအသင်း YMPA အဆောက်အဦမှပုတ်ထုနေ့ညတော့ကပောက်ကွဲခဲ့တဲ့အတွက်ဘေးဝင်ကျင်ကလူငယ်အိမ်တချို့ပောက်ကွဲမှုအရှိန်နဲ့အနည်းငယ်ထိခိုက်ပျက်စီးမှုရှိခဲ့တယ်လို့ကိုရိုင်းကြုံရသူတချို့ကပြောပြပါရယ်ဒီနေ့လဲအလုံမျိုးနယ်မှာပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပါရယ်ကွင်းချောင်းလမ်းတောင်မှာရှိတဲ့မြမစီးပွားရေးဗန္ဓာမှာပောက်ကွဲမှုတစ်ခုနဲ့အဲ့ဒီနေရာနဲ့တိတ်မဝေးတဲ့နောက်တနေရာမှာဖြစ်ခဲ့တယ်လို့ပောက်ကွဲရနားမှာရှိနေသူတယောက်က VOA ကိုပြောပြပါရယ်တကြံကာလရန်ကုန်မြို့မှာဖောက်ခွဲတိုက်ခိုက်မဲ့သူတချို့ကိုဖမ်းဆီးရမိထားတယ်လို့တော့စစ်ကောင်စီကဧပြီလ13ရက်နေ့တုန်းကသတင်းထုတ်ပြန်ထားပါတယ်။ဆီယနာသိမ်းမှုဆန့်ကျင်လှုပ်ရှားသူတွေကလည်းစစ်ကောင်စီကလုပ်တဲ့မန်တပ်တွေမသွားကြဘို့တကြံပွဲတော်မှာပါဝင်ဆင်နွှဲတာမလုပ်ကြဘဲတော်လှန်တကြံဆိုပြီးဆန့်ကျင်ကြဖို့စော်ဩထားကြပါတယ်။မြို့ကန်အများစုကလည်းလုံခြုံရေးအခြေအနေကြောင့်ရောစိတ်ပျော်စရာမရှိတာကြောင့်မှဒီနှစ်တကြံကိုမဆင်နွှဲတာလို့ပြောကြပါတယ်။တကြံအချိန်ဆိုရင်ရန်ကုန်မြို့မှာပုဂ္ဂလိကမန်တပ်တွေအပြည့်နဲ့အစီကားဆုံးနေရာလို့တောင်ပြောနိုင်ခဲ့တဲ့အင်အားလမ်းမပေါ်မှာလည်းဘာမန်တပ်မှကိုမတွေ့ရဘူးလို့ကိုပိုင်မန်တပ်ထိုးခဲ့သူတဦးကပြောပြပါတယ
်။ခုချိန်ကမန်တပ်စောက်ခွင့်ကတကယ်ပြန်ပြောရဲအရန်လွယ်တယ်။မစောက်ချင်တာကိုကစောက်ပြန်ရင်လည်းဒလန်လို့ပြောခံရမယ်။ကိုရင်းနဲ့ဒီလူတွေနဲ့ဘာပတ်သက်မှုမှမရှိလဲအဲ့လိုထင်ခံရမှာ။ပြောချင်လုံးလို့မစားနာလို့ဟိုလှုပ်ချင်တာတော့မဟုတ်ဘူး။စိတ်ထွက်ပေါက်ကတော့လူတိုင်းမှာရှိတင်တာပေါ့။ဘသူမှတော့ဒီကာလကြီးမှာပြောမနေဘူးလေဒီတကြံနဲ့ပြီးပြီးစီးပွားရှာနေရသူတွေလည်းရှိတယ်ဒါတွေကိုလည်းကြည်နိုင်တော့ကောင်းတာပေါ့လေအဲ့တော့အမအောင်ခက်ရှင်ရှင်ပဲမလုပ်ဖြစ်တော့ဘူးအိမ်ပါဝဲတငယ်ချင်းတွေခေါ်ပြီးတော့ဘုလုံစားရေးရေလောင်းတယ်ဒါပဲလုပ်တယ
်ရန်ကုန်မြို့နေရအများစုမှာတကြံအချိန်တို့တော့မပြောနိုင်လောက်အောင်ခြောက်ကန့်နေတယ်လို့တော်တော်များများပြောပြကြပါတယ်အရင်လိုပုံမှန်ရေကစားသူတွေမရှိပဲကလေးငယ်တွေလောက်သာရေကစားနေကြတာတွေ့ရတယ်လို့လှိုင်းသားရမြို့နယ်မှာနေသူတယောက်ကလည်း VOA ကိုပြောပြပါတယ်
။တကြံကတော့အေးရှိပဲလူမရှိတာ။အဲ့တော့လာလာမရှိဘူး။တချို့အတွင်းလမ်းထဲတွေမှာဆိုရင်တော့ကလေးတွေလောက်ပဲရှိတယ်။ကလေးတွေစော့တာပေါ့လေလမ်းထဲကဟိုပါဖြစ်တာကလေးသေးသေးလေးဟို၄၅ချင်း၁၀နှစ်အဲ့လိုလေးပဲရှိတယ်။ကျန်တဲ့ဟာတော့ဘာမှတိတ်ပြီးတော့ဟိုပါတိတ်အပြင်ခတ်ကြဘူး။ကောင်းလေးကောင်းမလေးတွေဆိုရင်လည်းနေပြန်သွားကြတယ်။ကောင်းကြီးတွေဆိုတော်တော်များများကတော့ဖုံးကြောင်ရောက်တင်ကန်းရှိနေကြတာများတယ်။အလုံးစုံကတော့ပုံမှန်အတိုင်းပဲသူတို့တွေပတ်နေတာတော့ဒီကွက်လှည့်ကင်းနေပတ်တယ်။အဲ့လိုမျိုးပဲရှိတယ်
။တကြံကာလမှာတချို့ကတော့အပန်းဖြေခရီးထွက်နေကြပါတယ်။ရန်ကုန်မြို့ကနာမည်ကြီးဟိုတယ်တချို့နဲ့ဘားနဲ့ကလပ်တွေမှာလည်းတကြံပွဲတော်တည်တဲ့အစီအစဉ်တွေလုပ်တာတော့ရှိပါတယ်။တကြံကာလမှာအစဉ်လာအားဖြင့်ကောင်းမှုကုသိုလ်အဓိကထားလှုပ်ကြလေးရှိတာမို့တချို့ကတော့မိသားစုလိုက်ကိုယ်အိမ်ရှိမှပဲမုံလုံးစားတာစတုတီတာလှုပ်ပြီးတော့လှူဒန်းတာ ရဟန်းတန်ဃာတွေကိုဆွန်းလောင်းလှူကြတာနဲ့မိသားစုတွဲဆောင်ရေပက်ကြတာမျိုးကိုပဲရန်ကုန်မြို့မှာလုပ်နေကြပါရဲ့ရှင်။